မတားခင်နိုင်ပိုင်းအတွင်းမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်အခြေပြမိန့်ခွန်းပြောကြားတော့မှာပါဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီနှစ်ရလုံးကလွှတ်တော်အမတ်တွေကတော့သမ္မတထရန့်မိန့်ခွန်းမှာဘာတွေပြောလိမ့်မလဲဆိုတာတွက်ဆနေကြပါတယ်ဒါတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတော့မိုက်ကယ်ဘိုမန်စူးစီးတင်ပြထားတာကိုကိုကျော်လွင်ကပြောပြမှာပါရှင
်သမ္မတဒေါ်နယ်ထရန့်ရဲ့ဒီနှစ်နိုင်ငံတော်အခြေပြမိန့်ခွန်းဟာကောင်းမြတ်မှုကိုရွေးချယ်ခြင်းဆိုတဲ့အချက်ကိုဥတည်ပြီးတော့ပြောဆိုသွားမှာလို့အင်ပီရိုရဲ့အကြီးတန်းအရာရှိတဦးကပြောပါတယ်လူဝင်မှုကြီးကြပ်ရေးနဲ့နေဆက်လုံခြုံရေးကိစ္စတွေအပေါ်မှာသမ္မတရဲ့ရည်ရည်ချက်ကဘလို့ရှိနေတယ်လဲဆိုတဲ့အကြောင်းတရုတ်နဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေမှာအမေရိကန်လူသမားတွေကိုကာကွယ်ပေးမှု NAFTA မြောက်အမေရိကကုန်သွယ်ရေးသဘောတူညီချက်ကိုအစားထိုးမှုကျန်းမာရေးဆောင်ရှားမှုစရိတ်တွေလျှော့ချပေးမှုနဲ့မဆုံးနိုင်တဲ့နိုင်ငံခြားစစ်ပွဲတွေကိုကမ္ဘာတစ်ဝှမ်းမှာဆုံးသက်ရေးစစ်ရေးနဲ့တန်တမာရေးဆိုင်ရာကြိုးပမ်းမှုတွေအကြောင်းစတာတွေကိုသမ္မတကချပြလိုက်မယ်လို့လည်းအင်မီရိုအရာရှိကပြောပါတယ်အမိမြေလုံခြုံရေးကော်မတီအဖွဲ့ဝင်လည်းဖြစ်အောက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ထိပ်တန်းအဖွဲ့ဝင်တဦးလည်းဖြစ်တဲ့ Texas ပြည်နယ်အောက်လွတ်တော်မှ Michael McCaw ကတော့သမ္မတရဲ့မိန့်ခွန်းတွင်အဓိကပါဝင်နိုင်မယ့်အချက်တွေကိုရှင်းပြပါလိမ့
်။ I think he wants to give a speech about American greatness and talk about the things that unite us.
American ပြည်အောင်စုရဲ့ကောင်းမြတ်တဲ့အချက်တွေနဲ့စိတ်ဝမ်းကွဲပြားမဲ့အစားနိုင်ငံကိုညီညွတ်စေမဲ့အရေးကြီးတဲ့အချက်တွေကိုအဓိကထားပြောဆိုလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ကုန်သွယ်ရေးအခြေခံရန်ရာတည်ဆောက်ရေး American အလုပ်သမားတွေကိုအကာအကွယ်ပေးရေး Russia နဲ့ Nuclear လက်နက်ဆိုင်ရာသဘောတူညီချက် NIF ကနေနှုတ်ထွက်လိုက်တဲ့ကိစ္စဒီလိုအမေရိကန်ကုန်သွယ်ရေးအပြင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းနဲ့ဗီယက်နမ်မှာတွေ့ဆုံမဲ့အကြောင်းတွေကိုလည်းကြေညာလိုက်မယ်လို့ထင်ပါတယ်
။ဒီမိုကရက်ပါတီရဲ့အထက်လွှတ်တော်မှချက်ရှူမာကတော့သမ္မတထရန့်ပြောမဲ့နိုင်ငံတော်အခြေပြမိန့်ခွန်းပေါ်မှာစိတ်ဝင်စားရှိပုံမရပါဘူး
။ The state of the Trump economy failing America's middle class. The state of the Trump administration chaos.
အမေရိကန်လူသားတန်းစားရဲ့စီးပွားရေးအခြေအနေဟာထရန့်ကြောင့်ကျဆင်းနေပါတယ်။ထရမ့်အစိုးရရဲ့အခြေအနေတွေကလည်းဗျံပရာဖြစ်နေပါတယ်ထရမ့်နိုင်ငံရဲ့မူဝါဒရဲ့အခြေအနေကလည်းစစ်ပြတ်ဖို့ကောင်းလောက်အောင်နောက်ပြန်ဆွဲနေပါတယ်ပြောင်းပြန်ကိုဖြစ်နေရပါဒီသမ္မတဟာလုတ်ကြံထားတဲ့အခြေလက်တွေနဲ့ထင်အောင်ထင်မှားဖြစ်အောင်လုပ်မယ်အမေရိကန်ပြည်သူကိုလှည့်စားပါလိမ့်မယ
်ပြည်ပကဖြစ်ပွားနေတဲ့ဒေသတွေကနေအမေရိကန်တပ်ဖွဲ့တွေခက်မြန်မြန်ရုတ်သိမ်းရေးသမ္မတထရမ့်အစိုးရကလှုပ်ဆောင်နေတာနဲ့ပတ်သက်လို့သဘောမတူတဲ့အကြောင်းနဲ့ဒီလှုပ်ဆောင်မှုတွေကိုသတိထားပြီးတော့လှုပ်ဆောင်မှုတင်းလာနေတော့ကပဲထက်လွတ်တော်မှာအကျိုးပြထမ်းမှုလုပ်ခဲ့ပါသေးတယ်။သမ္မတထရမ့်နေနဲ့ဒီကိစ္စတွေကိုအသေးအချာကင်တွယ်စေခြင်းနဲ့အကြောင်းကင်တာကီပြည်နယ်ရဲ့ Republican ထက်လွတ်တော်မှ Rand Paul ကပြောပါတယ
်။ I think we'll hear him continue to talk about ending some of the wars that we've been involved with for so long.
ကျွန်တော်တို့တွေနေ့တော်ကြအောင်ပါဝင်ပတ်သက်နေခဲ့တဲ့တချို့စစ်ပွဲတွေကိုဆုံးသတ်ဖို့သမ္မတထရမ့်ကဆက်ပြီးပြောလည်ဦးမယ်လို့ကျွန်တော်ထင်ပါတယ်။ Syria နဲ့ Afghanistan နိုင်ငံတွေမှာရှိတဲ့ American တပ်ဖွဲ့တွေကိုအင်ပြန်လာအောင်ဘယ်လိုလှုပ်ဆောင်နေလဲဆိုတဲ့အကြောင်းကိုသမ္မတထရန့်ကပြောလိုက်မယ်လို့ကျွန်တော်ထင်ပါတယ်
။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာဒတိုင်းကာယံရေးနဲ့ပတ်သက်ပြီးတော့လွှတ်တော်ရဲ့အတည်ပြုချက်မပါဘဲနိုင်ငံတော်အရေးပေါ်ကြီးညာချက်ထုတ်ပြန်ပြီးလှုပ်ဆောင်မယ့်သဘောမျိုးသမ္မတထရန့်ကအချိန်ချင်းအရေးမွဲ့ပြောဆိုနေတာပါ။နယ်စပ်ဒတိုင်းကာယံရေးကိုဒီမိုကရက်လွှတ်တော်အမတ်တွေနဲ့သမ္မတအကြမ်းမှာအခုချိန်ထိလုံးဝသဘောမတူနိုင်ပဲဖြစ်နေပါတယ်။သမ္မတထရန့်ရဲ့မကြခင်ပြောကြားတော့မဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုတုံ့ပြန်ပြီးမိန့်ခွန်းပြောဆိုဖို့ဒီမိုကရက်တွေဘက်ကရွေးချယ်ထားတဲ့သူကတော့ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးဝင်ရောက်ရှင်ပြန်ကြတဲ့ကအရေးနိုင်ငံသူအာဖရိကနယ်ပွားအမေရိကန်မျိုးသမီးစတေစီအဗရန်စ်ဖြစ်ပါတယ်။သူအရေးနိုင်ငံရတဲ့ကိစ္စကလူမျိုးရေးနဲ့ပတ်သက်ပြီးတော့အမေရိကန်တနိုင်ငံလုံးသတိထားမိခဲ့ကြတာပါ။သူ့ကိုတုံ့ပြန်မိန့်ခွန်းပြောမဲ့သူဖြစ်ရွေးချယ်တာကမတူကွဲပြားမှုကိစ္စကိုဒီမိုကရက်ပါတီဘက်ကအာရုံစိုက်ထားတယ်ဆိုတာကိုအချက်ပြလိုက်တဲ့သဘောပါပဲ။လွှတ်တော်နေရာလုံးရဲ့ရှေ့မှာမကြခင်နိုင်ပိုင်းတွင်သမ္မတထရန့်ပြောကြားတော့မဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုဝါရှင်တန်ဒီစီရဲ့စံတော်ချိန်အင်္ဂါည9နာရီမြန်မာစံတော်ချိန်ပို့တဖို့နေ့မနေ့၈နာရီခွဲမှာစတင်ပါလိမ့်မယ်။ဒီခဏကို VOA မြန်မာပိုင်း website နဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ကျွန်တော်တို့ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်အပြီးတနာရီခွဲအကြာမှာတိုက်ရိုက်ကြည့်ရှုနားဆင်လို့ရပါပြီ။